မန္တလေးတိုင်းကြောက်ရောင်းမြို့နယ်ထဲမှာဆောက်လက်ဆာအစာဦးတစ်ခုကိုဗလီဆောင်နေတဲ့ဆိုပြီးလူစုလူဝေးနဲ့ဖိအားပေးတောင်းဆိုခဲ့တဲ့အတွက်ဖြိုချဖျက်ဆီးပစ်လိုက်တဲ့ကိစ္စကိုအေရှင်ဖြစ်သူကသူ့ရဲ့နစ်နာမှုနဲ့စိုးရိမ်စရာလုံခြုံရေးအတွက်တာဝန်ရှိသူတွေဘက်ကတာဝန်ယူဖြည့်ဆင်းပေးဖို့မေတ္တာရက်ခံတောင်းဆိုလိုက်ပါတယ်။ဒီဖြစ်ရပ်နဲ့ပတ်သက်လို့အကြောင်းရင်းတွေကိုတာဝန်ရှိသူတွေတိတိကျကျစုံစမ်းစစ်ဆေးနေတယ်။မလိုလားအပ်တဲ့တခြားပြဿနာတွေမဖြစ်ပွားဖို့သတိရှိကြစေလိုတယ်လို့လည်းနိုင်ငံတော်အတိုင်ပင်ခံယုံညွှန်ကြားရေးမှူးချုပ်ကလူမှုကွန်ရက်စာမျက်နှာမှာပြောထားပါတယ်။ဇူလိုင်လ29ရက်နေ့ကဖြိုဖျက်ခံလိုက်ရတဲ့ဆောက်လက်ဆာအိမ်ပိုင်ရှင်ဖြစ်သူဓာတ်ပုံနဲ့ဗီဒီယိုရိုက်ကူးရေးလုပ်ငန်းလုပ်ကင်သူဒါရိုက်တာအောင်မင်းခေါ်ကိုဟန်မင်းဦးကို VOE မြန်မာပိုင်းကမဆုမွန်ဆက်သွယ်မေးမြန်းတဲ့အခါမှာသူကအဖြစ်အပျက်ကိုအခုလိုစပြောပါတယ
်။ဒီအစားဦးစားရတဲ့ရွေချက်ကကျွန်တော်ကရုပ်ရှင်နဲ့ဗီဒီယိုရိုက်ကူးရိုက်ပါတယ်။ကျွန်တော်မှတ်တမ်းတင်လေကျွန်တော်ရိုက်ပြီးပဲရိုက်ပါတယ်။လူပွဲလမ်းမင်္ဂလာဆောင်ပါညာအဆောက်အဖြစ်ပေါ့နော်။ TY ပေါ့နော်။အဲ့လိုဓာတ်ရိုက်ဖို့အတွက်ကျွန်တော်အပေါ်မှာကျွန်တော်ဟောကိုကျွန်တော်တဝက်လောက်ထားတယ်ခင်ဗျာ။အောက်ကနေစတိလိုက်ရင်ဇေယနာအခုံးတက်ဖို့အတွက်ကျွန်တော်အဝိုက်ထည့်ထားပါတယ်ခင်ဗျာ။ဟုတ်။အဲ့ဒီမှာပဲကျွန်တော်အိမ်ကိုဗလီလို့တန်လုံးအဆောက်အုံတစ်ခုဆိုပြီးတော့ကျွန်တော်ဗလီလို့ပဲချင်းအောင်ချင်းမဖြစ်ကြတာပေါ့ခင်ဗျာ။ဟုတ်။
ဟုတ်ကဲ့။ဒီအဆောက်အုံကိုဆောက်ဖြစ်တာရောဘယ်လောက်များကြာပြီလဲရှင်
။ဟုတ်ဒီအဆောက်အုံကိုဆောက်တာကတော့ကျွန်တော်တကြံပြီးမှဆောက်ဖြစ်တာခင်ဗျာ။အခုနှစ်ပေါ့နော်။အဆောက်အဦမှာမပြီးသေးဘူးခင်ဗျာလက်တလုံးဝင်ရက်ပါပဲခင်ဗျာဖျားကန်းထုတ်ဖို့အတွက်လည်း၅ပေ၄ပေကျတော့တောက်ပတ်မှာအပေါက်ဖောက်တာပါတယ်အဲ
့တော့ဥအောင်မင်းအနေနဲ့အခုလိုမျိုးဒီလူအုပ်စုကနေပြီးတော့မှဒီမှာဗလီဆောက်တယ်ပေါ့နော်ဒီဗလီဆောက်ဦးနဲ့တူတယ်ဆိုပြီးတော့ပြောပြီးတော့ဒီလိုဖျက်ဆီးခံရတဲ့ခါကျတော့ဘလို့ကြောင့်မို့လို့ဒီအဖြစ်ပြက်ဖြစ်သွားတယ်လို့ထင်ပါလဲနောက်ဒီအဆောက်အဦကိုဘာကြောင့်များဖျက်ဖို့အထိသူတို့ဘက်ကတိုက်တွန်းဖိအားပေးမှုတွေဖြစ်လာရတယ်လို့ထင်ပါလဲရှင
်အဆောက်အဦဖျက်မယ်ဆိုတဲ့ရက်ပိုင်းမှာကျွန်တော်မရှိဘူးခင်ဗျာကျွန်တော်၂၂ရက်နေစပြီးတော့ကျွန်တော်မုံရဘူးဒီနေနေဘက်ကိုကျွန်တော်တီစီရိုက်ကျွန်တော်ထွက်သွားပါတယ်ခင်ဗျာကျွန်တော်ပြည်သမီးရဲ့ဦးလေးကိုကျွန်တော်အိမ်မှာဆနခစ်တာပေါ့နော်စောက်စောက်ခွင့်ကိုကျွန်တော်ထားခဲ့ပြီးရှိပါတယ်ခင်ဗျာပြီးတော့ကျွန်တော်အိမ်ဒီနာချင်းလေးကိုလည်းကျွန်တော်မှားကြားခဲ့ပါတယ်ကျွန်တော်ဒီလိုပဲကျွန်တော်ကြွားမှာဖြစ်ပြီးအတွက်ကျွန်တော်ကိုတစ်ချက်တော့စောင့်ကြည့်ပေးကြပါဦးလို့ကျွန်တော်မှားခဲ့တယ်ခင်ဗျာပုံမှာ25နှစ်ရိုက်နေတဲ့အချိန်ကာလမှာဒီအိမ်ကိုပလီလာမသိဘူးပေါ့နော်အဖွဲ့ကြီးတို့ကနေပြီးတော့လာကြည့်သွားတယ်လို့ပြောတယ်ခင်ဗျာဟုတ်လာကြည့်သွားတယ်လို့ပြောတဲ့အချိန်မှာကျွန်တော်ကစီဗီယန်လားဆိုစီဗီယန်မဟုတ်ဘူးတဲ့စီဗီယန်မဟုတ်ဘူးဆိုလို့ရှိရင်တော့ကျွန်တော်စိတ်လေးနဲ့ကျွန်တော်လုံးဆရာရှိတဲ့အလုပ်ကိုကျွန်တော်ဆက်လုပ်ပါတယ်ခင်ဗျာနော်နောက်ကလေးမနဲ့လေးရောက်ရောကျွန်တော်စီကိုဖုံးနေတကွန်းကွန်းလာတတ်တယ်ခင်ဗျာကျွန်တော်အင်အားကိုကျွန်တော်အင်းနီနာချင်းနေအောင်ပေါ့နော်ကျွန်တော်အင်ကိုဗလီဟုထင်ပြီးတော့ဖြတ်မယ်တကယ်ကလူတွေအားလုံးရိုးရိုးတဲတဲဖြစ်နေကြတယ်ခင်ဗျာအဲ့ဒီအချိန်မှာဒီပေါ့နော်ရက်ကွက်အုပ်ချုပ်မှုတွေဘာညာနဲ့ကျွန်တော်မိပါတယ်ကိုလည်းဆေးလွတ်တဲ့အခါကျတော့15ရောက်အောင်20ရောက်30ပတ်ချာလေးရှိသည့်အတွက်ပြေးလည်သွားကြပါတယ်ခင်ဗျာဟိုအုပ်ချုပ်မှုကလည်းပြန်ပြီးတော့အစည်းအဝေးစာတွေဘာတွေရေးတော့မယ်ပြန်ခါနီးစေစေပါလူတွေကရိုးရိုးတဲတဲဖြစ်လာပြီးတော့မနိုင်တော့ဘူးပေါ့နော်ကျွန်တော်စီကိုအားလုံးနဲ့လည်းဆက်သွယ်ရတော့မနိုင်တော့ဘူးဖြတ်မကူအဆင်ပြေမှာဆိုတော့ဖြတ်မအဆင်ပြေမဲ့အကြောင်းရင်းဘာအကြောင်းရင်းလဲလို့ကျွန်တော်မေးပါတယ်ခင်ဗျာမေးတော့စီလင်လာရနေကျွန်တော်မေးတယ်ခင်ဗျာဘာကြီးတို့အတိုင်းတာအနေနဲ့ပေါ့နော်ဟိုဒီဆောက်ဦးဆောက်တော့မယ်ဆိုတော့တိဆောက်ခွင့်တင်လာလို့ကျွန်တော်မေးတယ်တိဆောက်ခွင့်အရတော့ကျွန်တော်နားမလည်လို့ကျွန်တော်မတင်ဘူးကျွန်တော်ဒါပေမဲ့လို့ကျွန်တော်ဆောက်လုပ်နေတဲ့အချိန်မှာပဲကျွန်တော်စီကိုစားရလာမလားလို့ကျွန်တော်မျှော်လင့်မိပါတယ်ဒါပေမဲ့တို့တော့ရောက်မလာပါဘူးခင်ဗျာကိုယ်အဆောက်ဦးဗျာကိုယ်ကျွန်တော်မှမရှိမရှိမယ်လို့စူးစောင်းပြီးတော့ကျွန်တော်အကြည့်တစ်ပိုင်းနဲ့ကျွန်တော်လှုပ်လာခဲ့တဲ့အတိုင်းတာအရဆိုတော့ကျွန်တော်ကတော့အရန်ဝမ်းနဲ့ပူစီတော့ကဖြစ်မိပါတယ်ခင်ဗျာအဲ့ဒီအချိန်မှာကျွန်တော်အနေနဲ့ကတော့အရန်တားပါတယ်ခင်ဗျာကျွန်တော်ပြန်လာအောင်စောင့်ပေးပါကျွန်တော်ပြန်လာနေပါပြီလို့ပြောတာကိုလုံးဝလက်တက်မခံမဲနဲ့ချက်မကူရတော့မှဆိုတဲ့သူတချို့ရဲ့စကားကံတွေလည်းကြားရတယ်ဖုန်းနဲ့ကျွန်တော်တကယ်တည်းဆဲရဲ့စကားပြောတဲ့အချိန်မှာလည်းဒီလိုအတန်ကြီးဖြစ်ပေါ်နေတယ်ခင်ဗျာဟုတ
်အဲ့တော့ခီးရပြန်လာတဲ့ခါမှာကိုဆောက်လက်ဆာအတီအဆောက်ဦးကလည်းဖြိုချဖြက်စီးခံလိုက်ရတယ်ဆိုတော့အဲ့ဒီကိုဦးအောင်မင်းအနေနဲ့ပေါ့နော်ရောက်လာတဲ့အချိန်မှာဒီတက်ဆိုင်တဲ့တာဝန်ရှိတဲ့သူတွေအဲ့ဒီနေရာမှာလုံခြုံရေးယူထားတဲ့လူတွေနဲ့ဘယ်လိုများဆက်ပြီးဆောင်ရွက်ဖြစ်ပါလဲရှင
်ဟုတ်ကျွန်တော်လက်ရှိအဲ့ဒီကိုရောက်သွားဖို့ဆိုတာကကျွန်တော်အဲ့ဒီကိုလုံးဝသွားလို့မရပါဘူးခင်ဗျာကျွန်တော်ကလားဆိုရင်ကျွန်တော်ချက်ရှိရိုက်ပတ်ဖြစ်ရမယ်အနေထားမျိုးမှာကျွန်တော်ရှိတယ်ဒါပေမဲ့တို့တော့ကျွန်တော်ကလားမဟုတ်ဘူးဆိုတာလည်းသိတယ်တမင်ကလားကျွန်တော်အနေနဲ့တော့အလုတ်ကြံခံရတယ်လို့ပဲကျွန်တော်ယူဆပါတယ်ခင်ဗျာကျွန်တော်အိမ်မှာပလီနဲ့တူတာဆိုလည်းဘာတစ်ခုမှမရှိဘူးဘလူတက်တဲ့အထောက်ထားဘယ်ဘယ်နည်းနဲ့စမ်းစမ်းလည်းမရှိပါဘူးဘာသာလားဘာသာတရားနားလည်လားမသိနိုင်ငံရေးသမားနားလည်လားမသိဘူးဟိုနားမလဲဒီနားမလဲဟေးဝါဆိုတဲ့လူတွေရှိနေသေးတယ်ကျွန်တော်အသက်အန္တရာယ်ဆိုရင်လို့ကျွန်တော်အဲ့လိုကိုကျွန်တော်မသွားပါဘူးခုချိန်ထိကျွန်တော်တစ်ခေါက်မှမရောက်သေးပါဘူးခင်ဗျာ
ဟုတ်ကဲ့အဲ့တော့တက်ဆိုင်တဲ့တာဝန်ရှိတဲ့သူတွေကတော့ဦးအောင်မင်းကိုလာရောက်ပြီးဆက်သွယ်တာရှိပါသလား
ကျွန်တော်ရက်ကွက်အုပ်ချုပ်မှုဦးမျိုးတွေကတော့ကျွန်တော်စီကိုဒီမနက်မှပဲကျွန်တော်အဆက်အသွယ်လုပ်ပါတယ်ခင်ဗျာအဆက်အသွယ်လုပ်ပြီးကျွန်တော်စီက data တချို့ကိုကျွန်တော်ယူပါတယ်ခင်ဗျာကျွန်တော်မိဘဘိုးဘွားပေါ့နော်ကျွန်တော်နေရာပြန်မှနေတယ်ကျွန်တော်လက်ရှိအခုလက်ရှိကျွန်တော်ဘာလုပ်လို့တဲ့အားလုံးကိုကျွန်တော် ဒါတချို့ပို့ရပါတယ်ခင်ဗျာအခုလက်ရှိအနေနဲ့လည်းကျွန်တော်အဲ့အရာတွေကိုကိုင်းစင်းဆောင်ရွက်လေ့ပါပါခင်ဗျာ
ဟုတ်ကဲ့လူအုပ်စုနဲ့ကိုယ့်ရဲ့ဒီကိုပိုင်အိမ်တစ်ခုကိုအဲ့လိုဖျက်ဆီးခံခဲ့ရတဲ့အပေါ်မှာပေါ့နော်ဒီတရားဥပဒေစိုးမိုးရင်းနဲ့ဒီနယ်မြေလုံခြုံရေးနဲ့ပတ်သက်ပြီးတော့တက်ဆိုင်တဲ့တာဝန်ရှိတဲ့သူတွေကိုအိမ်ရှင်တယောက်အနေနဲ့နိုင်ငံသားတယောက်အနေနဲ့ဗမာတောင်းဆိုချင်တာရှိပါလဲရှင
်ဟုတ်ကဲ့ပါဟိုကျွန်တော်အထူးသဖြင့်တောင်းဆိုချင်တာတော့ကျွန်တော်ရင်းနေရှိရတဲ့ကအမှန်ဆိုရင်တော့အဲ့ဒီအိမ်ဒီကျွန်တော်ကငွေကြီးမပြည့်စုံတဲ့ဂျားတွေကနေပြီးတော့ကျွန်တော်ရဲ့အိမ်မက်ကျွန်တော်ရဲ့ရည်မှန်းချက်ဒီအကောင့်တွေဖော်ရသည့်ဖြစ်သည့်အတွက်တော့ကျွန်တော်အရင်ဝန်နေမိပါတယ်ခင်ဗျာနှစ်မျိုးလေးနှစ်မျိုးမိပါပဲပြီးတော့ကျွန်တော်အခုဆုံးရှုံးသွားတဲ့ကိစ္စအခုလို့ရှိရင်ပြီးသွားပြီအခုကျွန်တော်ဘဝပြတ်ပြီလက်ရှိကျွန်တော်နေရာထိုင်ရဖို့အတွက်ရွာကိုကျွန်တော်အခက်အခဲဖြစ်ပြီးအဲ့ဒီကိစ္စတွေကိုဘယ်သူကဘယ်လိုတာဝန်ယူမလဲဆိုတာကိုကျွန်တော်သိကြပါတယ်နောက်ပြီးတော့တခုရှိတာကအခုကျွန်တော်ရင်းကိုဖြတ်သွားတယ်ဖြတ်သွားတဲ့အတိုင်းတာမှာလူအများစုစိတ်ချမ်းသာဖို့အတွက်ပဲခိတ္တယာယီအစီအပြေပြီးတော့ကွာဆိုပြီးတော့ဖြတ်သွားတာမျိုးလို့ကျွန်တော်ကောက်ချက်ချပါတယ်ခင်ဗျာနောက်ပြီးတော့ကျွန်တော်နိုင်ငံရဲ့မြန်မာနိုင်ငံသားတယောက်အနေနဲ့ကျွန်တော်မှာကိုယ်ပိုင်အခွင့်အရေးဆိုတာမရှိတော့ဘူးလားခင်ဗျာနောက်ပြီးတော့ကျွန်တော်ဒီမျိုးနယ်ကိုကျွန်တော်ဒီအဆောက်အဦဒီစောက်ခွင့်ကျွန်တော်မတင်တာနဲ့ပဲကျွန်တော်အဆောက်အဦကအခုရက်အခုပဲအခုဖြတ်ဆိုတဲ့အတိုင်းတာမျိုးဖြစ်တာဆိုတော့ကျွန်တော်အရင်တော့ဝမ်းနည်းမိတယ်ခင်ဗျာ
ကြဝရောင်းမြို့နယ်စီပင်သားရရေးကော်မတီဥက္ကဋ္ဌဥဖြိုးတင်ခိုင်ကတော့မြို့နယ်ထဲမှာအခြေအနေတွေဟာလောလောဆယ်တည်ငြိမ်သွားပြီဖြစ်ပြီးဒီကနေ့ဇူလိုင်လ28ရက်ညနေပိုင်းမှာရက်ွက်အုပ်ချုပ်ရေးမှုတွေကတဆင့်အင်ရှင်ဖြစ်သူကိုတွားရောက်တွေ့ဆုံခဲ့ပြီးဥပဒေပိုင်းဆိုင်ရာဆက်လက်ဆောင်ရွက်မယ့်ကိစ္စတွေဆက်ပြီးတော့ညှိနှိုင်းဆောင်ရွက်သွားဖို့ရှိတယ်လို့လည်း VOE မြန်မာပိုင်းကပြောပါရစေ။